ဦးမင်းစင်ရေထိုင်းနိုင်ငံမှာအာဏာသိမ်းပြီးစက်တင်ဘာ20ရက်ဒီနေ့မနေ့ကျွန်တော်တို့ RFA အဖွဲ့အာဏာသိမ်းထားတဲ့ဝင်းကျုံရုံဘက်ကိုလေ့လာခဲ့တဲ့မြင်ကွင်းမှာထူးခြားချက်ဗာဒီများသတိထားမိလေဗျာ
ဟုတ်ကဲ့ပါဒီအာဏာသိမ်းတဲ့ဆိုပေမဲ့ဒီမြန်မာနိုင်ငံမှာအများနားလည်နေတယ်လို့စစ်ဦးဘလူးရန်ကားလာမျိုးကိုကျွန်တော်မတွေ့ခဲ့ရပါဘူးအမနက်ဖက်ကကျွန်တော်တို့ဒီ RFA အဖွဲ့ပေါ်လေဘန်ကောက်မြို့ကိုပတ်ချီတဲ့ခါမှာအရေးကြီးတဲ့လမ်းစုံလမ်းကွာတွေမှာစစ်သားတွေချထားတာတွေ့ရပါပဲ။ဒါစစ်တပ်တွေကနေပြီးတော့ပတ်တရားအောင်လှည့်နေတာနေရာတကာမှာစစ်သားတွေချထားတာကိုကျွန်တော်မတွေ့ခဲ့ရပါဘူး။အဲကျွန်တော်တို့ဒီဝင်းကြီးချုပ်ရုံတစ်ဝက်ကိုရောက်တဲ့အခါမှာတော့ဒီလမ်းတချို့ပိတ်ထားတာကိုတွေ့ရတယ်။စစ်သားတွေနဲ့တင်ကားတချို့ကိုချထားတာတွေ့ရပါတယ်။အဲဒါပေမဲ့လူတွေကိုရက်ပြီးတော့စစ်ဆေးတာတို့ဥပမာဆိုရင်ပေါ့လေကျွန်တော်တို့ဆိုရင်ဒီအိတ်တွေအတန်သွင်းကြိယာတွေနဲ့အများကြီးပါပါတယ်။ဒါပေမဲ့ကျွန်တော်တို့ကိုရက်ပြီးတော့စစ်တာဆေးတာတွေမရှိပါဘူး။အဲ့ဒါလိုမရှိတဲ့အပြင်အရသာတချို့ကဆိုလို့ရှိရင်ဒီစစ်သားတွေကိုပန်းသွားပြတာကိုတော့မှကျွန်တော်တို့တွေ့ခဲ့ရပါတယ်။အဲ့ဒါအပြင်ဒီစစ်သားတွေနဲ့ဓာတ်ပုံတွဲရိုက်တာနောက်စစ်တပ်ကတင့်ကားတွေနဲ့ဓာတ်ပုံတွဲရိုက်တာတွေရှိတဲ့အခါမှာဒီကျွန်တော်စကားပြောခဲ့ရတဲ့ထိုင်းလူမျိုးတယောက်ကဆိုရင်အဲ့ဒါဟာအာနာသိန်းလာနဲ့မတူဘဲနဲ့ဒီကလေးများနေ့မှာကလေးတွေအကြိုက်စစ်တင့်ကားတွေနဲ့လူတွေကဓာတ်ပုံတွဲရိုက်ခံနေကြတယ်လို့ပဲလို့သူကဆိုပါတယ်။စစ်သားတွေဒီအရာရှိတွေနဲ့ကျွန်တော်တို့စကားပြောတဲ့အခါမှာလေတော်တော်ကိုယဉ်ကျေးကျေးရှိတာတွေ့ရပါတယ်။တော်ဥစိန်ကျော်လိုင်းရဲ့တခုမေးချင်တာကပေါ့လေဥစိန်ကျော်လိုင်းရောဒီထိုင်းနိုင်ငံအာဏာသိမ်းတာနဲ့မြန်မာနိုင်ငံကအာဏာသိမ်းပွဲကြတဲ့မှာဒါထူးထူးခြားခြားခွာခြားချက်ရှိနေတာတွေကိုသတိပြုမိတာရှိပါလားခင်ဗျ။အ
ဲသတိပြုမိတာပေါ့ဗျာ။ထိုင်းအာဏာသိမ်းတာနဲ့မြန်မာနိုင်ငံအာဏာသိမ်းတာနှိုင်းယှဉ်ကြည့်မယ်ဆိုရင်ထိုင်းလူထုကစစ်တပ်အာဏာသိမ်းတာကိုမသိလိုက်သူတွေရှိတယ်လို့အာဏာသိမ်းပြီးနောက်တည့်ရက်မှာအယောင်းအဝယ်မပြတ်အသွာလာမပြတ်ရှိနေတာတွေ့ရပါတယ်။အဲဘန်ကောက်မြို့ထဲမှာအဆောက်ချထားတဲ့စစ်သားတို့ကင်းလဲနေတဲ့စစ်သားတို့လုံးဝမရှိဘဲနဲ့တင်ကားကြီးတွေစစ်သားတွေမြင်ဖို့အတွက်တောင်မှအခုကျွန်တော်တို့ဦးမင်းစင်တို့ဝင်းကျုံရုံစိုက်တဲ့နေရာကိုတွားမှဒီတင်ကားတွေကိုတွေ့ရတာဟုတ်လားဒီစစ်သားတွေကိုတွေ့ရတာရှိပါတယ်ထိုင်းစစ်သားတွေကိုကားပေါ်ကပြည်သူတွေကဦးမင်းစင်မြင်တဲ့အတိုင်းပဲနှင်းစီပန်းတွေပေးသွားတော့88အရေးခင်းမှာကျွန်တော်တို့ဒီဆုလိဖျားလမ်းမှာလူထုကစစ်သားတွေကိုပန်းကုန်းဆွတ်တဲ့မြင်ကွင်းတောင်သတိရမိတယ်ဗျာအဲလမ်းပေါ်ကထိုင်းပြည်သူတွေကိုစစ်တပ်အာဏာသိမ်းတာမစိုးရိမ်ဘူးလားလို့မေးတော့အရင်လေးချိန်အာနာသိန်းတို့ကလည်းစစ်တပ်ကလူလူကိုဒုက္ခပေးတာမဟုတ်ပဲအာနာသိန်းုံတက်တက်သိန်းတာမို့အခုလည်းပဲဘာမှစိုးရင်စရာမရှိဘူးလို့အများစုကကျွန်တော်တို့ကိုပြောပါတယ်အထူးခြားတဲ့အချက်ကထိုင်းမှာစစ်တပ်ကအာနာသိန်းပြီးစစ်အုပ်ချုပ်ရေးနဲ့အုပ်ချုပ်သွားမယ်လို့ပြောပြီးမဲ့ရန်ကုန်မှာအာနာသိန်းတယ်လို့ညမထွက်ရကာဖျူအော်ဒါအမိန့်ထုတ်တာမတွေ့ရပါဘူးအဲရန်ကုန်မှာဆိုရင်ကျွန်တော်တို့အာနာသိန်းတယ်ဆိုတာနဲ့ညမထွက်ရအမိန့်တန်းထုတ်တော့တာပါပဲညမထွက်ရအမိန့်ကတခါတည်းထုတ်တဲ့သဘောရှိပါတယ်အဲ့ဥမာဆိုလို့ရှိရင်ကျွန်တော်တို့တစ်ချိန်လုံးကဒီချစ်ချက်ချင်းအရေးခင်းပြီးအာနာသိမ်းတဲ့အချိန်မှာညမထွက်ရအမိန့်6နာရီကြော်တာနဲ့လှဲရန်ဝက်ကြီးရက်ွက်မှာစစ်တပ်ကရက်ွက်ထဲဝင်ပြီးတနက်နဲ့ပြစ်လို့ဒုက္ခရောက်သွားတဲ့မြင်ကွင်းတွေကိုကျွန်တော်ကိုယ်တိုင်တွေ့ခဲ့ရတော့ပြန်ပြီးသတိရမိတယ်ဗျာအဲ့ဘန်ကောက်မှာတော့ညမထွက်ရအမိန့်မရှိလို့ဦးမင်းစင်ပြောတယ်လို့ဆိုင်နေကုန်လိုက်တွေပုံမှန်ဖွင့်ပြီးရောင်းဝယ်နေတာမဟုတ်လားကဲဒါဆိုလို့ရှိရင်ထိုင်းနိုင်ငံအာနာသိမ်းမှုကြောင့်တာမန်အရသားတွေမစိုးရိမ်တာစိတ်လှုပ်ရှားမှုမရှိတာအကြောက်တရားမရှိတာဘာကြောင့်လို့ဦးမင်းစင်သတိထားမိလဲဗျာ
အဓိကကတော့ဒီစစ်တပ်ဟာအာဏာကိုသိမ်းပေမဲ့လူလူရဲ့ဘဝပြည်သူတွေရဲ့နေစဉ်ဘဝကိုမဖျက်ဆီးဘူးဆိုတာတွေ့ရပါတယ်။တနည်းပြောရမယ်ဆိုရင်ဒီအာဏာသိမ်းမှုဟာအယက်သားတွေတိုင်းသူပြည်သားတွေရဲ့နေစဉ်ဘဝကိုထူးထူးခြားခြားမထိခိုက်တာတွေ့ရပါတယ်။ဒီလိုပေါ့လေလူလူရဲ့ဘဝကိုမဖျက်ဆီးခြင်းဘူးမထိခိုက်စေခြင်းဘူးဆိုတာကိုလည်းဒီကနေ့အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးဆွန်တီနေကင်းနှစ်နာရီကျော်မှလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသူကအတိအလင်းပြောခဲ့ပါတယ်။ရုံပိရက်ကိုလည်းဒီနေ့တရက်ပဲပိတ်မှဖြစ်တယ်အမနက်ဖြန်မှရုံတွေကိုပြန်ဖွင့်မယ်ရုံတွေပိတ်ခိုင်းထားတဲ့အကြောင်းမို့ပေါ့လေဒီလမ်းပေါ်မှာရုံသွားရုံလာနည်းသွားတာကလွဲပြီးတော့လူတွေသွားနေလာနေတာကိုကျွန်တော်တို့တွေ့ရပါတယ်ဥပမာဒီမှာထင်ရှားတဲ့ CM Paragon လို့ချစ်လုံလို့ကဲ Shopping Mall ကြီးအယောင်းဆိုင်ကြီးတွေမှာဆိုရင်ဈေးဝယ်တွေကိုတွေ့ခဲ့ကြရပါတယ်ကျွန်တော်ဒီထိုင်းနိုင်ငံကထိုင်းအဝေးပါဝင်လေချောင်းလိုင်းနေနဲ့ရထားပူရာကြီးကားဂိတ်တွေကိုဆက်သွယ်မြင်တဲ့အခါမှာလဲသူတို့အနေနဲ့ပေါ့လေခီးစင်းတွေကိုဖြတ်သိမ်းတာမရှိဘူးပုံမှန်အတိုင်းပဲလို့ကျွန်တော်ပြန်ဖြေရှာရှိပါတယ်ဥစဉ်ကြောင်းလိုင
်းထိုင်းစစ်တပ်ကအာနာတိတ်နာတော့ဟုတ်ပါပြီဘယ်တော့အာနာပြန်လွှဲမယ်ဆိုတာရောခရစ်ပေးတယ်လားဦးမင်းစင
်ဟုတ်ကဲ့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကျွန်တော်သွားတက်ခဲ့ပါတယ်အဲ့လိုသွားတက်တဲ့အခါမှာတော့ဒီဗိုလ်ချုပ်ကြီးဆွန်တီကစစ်တပ်ကအာနာကိုနှစ်ပတ်ပဲယူထားမှဖြစ်တယ်အဲ့ပြီးလို့ရှိရင်ဒီအာနာကိုပြည်သူ့လက်ကိုအမြန်ဆုံးပြန်လွှဲမယ်ဆိုတဲ့အကြောင်းကိုသူကပြောပါတယ်ဗိုလ်ချုပ်ကြီးဆွန်တီပြောတာကအခုလိုပ
ါครับในเรื่องของการร่างรัฐธรรมนูญชั่วคราวนะครับใช้เวลา2สัปดาห์จากนั้นก็คงจะเรื่องของการเลือกของคณะรัฐมนตรีชุดใหม่ในการที่จะร่างรัฐธรรมนูญขึ้นมานะครับคาดว่าจะใช้เวลาไม่เกิน1ปีจากนั้นครับ
အခုပြောတော့တာကယာယီအခြေခံဥပဒေကိုရေးဆွဲပြီးလို့ရှိရင်နှစ်ပတ်အတွင်းဝန်ကြီးချုပ်အသစ်ကိုယာယီခတ်မယ်အဲ့အဲ့ဒီဝန်ကြီးချုပ်အသစ်အစိုးရအသစ်ကမှတစ်ဆင့်အခြေခံဥပဒေအသစ်ကိုရေးဆွဲမယ်ဒီမိုကရေစီပြည်ရင်တောင်းလဲရေးတွေကိုလုပ်မယ်တစ်နှစ်အတွင်းရွေးကောက်ပွဲအသစ်လုပ်ပြီးတော့ဒီမိုကရေစီကိုရှေ့ရှုစေရမယ်လို့ဗိုလ်ချုပ်ကြီးစွန်တီကပြောတော့တာပါခင်ဗျာ
သ
ခံမစ္စတက်ဆင်ပေါ့လေဒီထိုင်းနိုင်ငံကိုပြန်လာခွင့်ရမှာလားအဲသူပြန်လာရင်တော့ဘယ်လိုဖြစ်မလဲဆိုရင်မေကွန်ကတော့ဘကြိုကြီးစွန်တီကအခုလိုဖြေပါတယ
်ท่านนายกทักษิณเนี่ยนะครับยังไงก็ตามท่านก็เป็นคนไทยครับก็คงไม่มีเป็นอย่างอื่นนอกจากว่าเราในฐานะที่เป็นคนไทยด้วยกันแล้วก็คงไม่มีปัญหาอะไรครับเราเหมือนพี่น้อง
แล้วทุกพี่ราคาဒီဝင်းရုပ်တက်ဆင်ဟာလေထိုင်းလူမျိုးဖြစ်တယ်ကျွန်တော်တို့တွေဟာထိုင်းနိုင်ငံသားချင်းချင်းဖြစ်တယ်အဲထိုင်းလူမျိုးချင်းချင်းဖြစ်တော့တကြောင်မူသူထိုင်းနိုင်ငံကိုပြန်လာမယ်ဆိုရင်လည်းပြဿနာမရှိပါဘူးညီရင်းကိုလိုပဲသဘောထားပါတယ်လို့ဗကြိုကြီးစွန်တီကပြောတော့တာပါအဲဒါပေမဲ့ကသတင်းတော့တွေကမစ္စတာတက်ဆင်ကိုအကြိလိုက်စားမှုနဲ့အရေးယူမှလားလို့မေးတဲ့အခါမှာတော့အဲဒါကတော့အထောက်အထားခိုင်လို့ရင်ဥပဒေအရသူချင်းဆိုင်ရမှာပါပဲလို့ဗကြိုကြီးစွန်တီကပြောတော့တာ
ပါဟုတ်ကဲ့အခုလိုဒီထိုင်းစစ်တပ်ကအာဏာသိမ်းပြီးတော့အဝေးရောက်ဝင်ကြီးကိုယာရုကဖြုတ်ချတာဟာဘရင်ရဲ့ထောက်ခံမှုရလို့ဖြစ်တယ်လို့ဝေဖန်တာတွေကြားရပါတယ်ဒီကိစ္စအမှန်ပဲလားဦးမင်းစင
်ဟုတ်ကဲ့ဒီထိုင်းနေကရောဒီနိုင်ငံသားတွေကပါဒီအာဏာသိမ်းမှုဟာတကယ်တော့ဘရင်ရဲ့ထောက်ခံမှုနဲ့လွတ်လွတ်အောင်မြင်လားလို့ဆိုကြပါတယ်အဲဒါပေမဲ့ဗကြိုကြီးစွန်တီကတော့သူ့ဖာသာသူတာဝန်ယူလုပ်တာပါလို့ပြက်ပြက်သားသားညှင်းဆိုပါတယ်အဲဒါနဲ့သာရှင်းလင်းမဲ့ပြီးလို့ထိုင်းစရုံးကျောက်ကအထွတ်မှာပဲဆန္ဒပြကြွေးကြော်နေတဲ့ထိုင်းအုပ်စုစုရဲ့အတန်ကိုကျွန်တော်အခုလိုကြားရပါတယ်သူတို့ကြွေးကြော်နေတာကတော့ဘရင်မြင့်မြတ်အတက်ရာကျော်ရှိပါသည်ဗကြိုကြီးစွန်တီဟာငါရရဲ့တွေ့ကောင်ဆက်လက်ကြွေးကြော်နေတယ်ပဲဖြစ်ပါတယ်အဲဒါနဲ့ပတ်သက်လို့ဆန္ဒပြပွဲကိုဦးဆောင်နေတဲ့အမျိုးသမီးတူဦးကိုမေးကြည့်တဲ့အခါမှာတော့သူကအခုလိုဖြေပါတယ်
we say that General Sun Chi is my hero now our Thai hero now because he brave to change our history Thai history now because we waiting for more than 1 year
အဲဗိုလ်ချုပ်ကြီးစွန်တီဟာထိုင်းနိုင်ငံသားတွေရဲ့သူရဲကောင်းလို့တွေးကြော်နေကြတာပါအဲသူဟာထိုင်းနိုင်ငံရဲ့တမိုင်းကိုပြောင်းလဲစေခဲ့ပြီးဒီလိုအပြောင်းအလဲအတွက်တနစ်ကြော်ကြအောင်အားလုံးစောင့်စားခဲ့ရတာပါအဂရိအလွန်ကျွံလိုက်စားတဲ့တက်ဆင်နဲ့သူ့အစိုးရရဲ့တန်ကိုပြည်သူတွေကတဲကြီးမခံနိုင်တော့ပါဘူးလို့သူကဖြေဆိုသွားတာဖြစ်ပါလေခင်ဗျာအဲ့ကျွန်တော်ဒီသတင်းစာရှင်းလင်းမဲ့ပြီးလို့ပြန်ထွက်တဲ့အခါမှာလေဒီအနားတဝိုက်မှာပေါ့လေရက်ထားတဲ့ကားတချို့မှာဗကြိုကြီးစွန်တီဟာငါတို့ရဲ့သူရဲကောင်းဆွဲစားသားတွေကိုအဲသူရဲ့ကားတွေမှာပေါ့လေစပရေးနဲ့ဆေးမုတ်ထားတာကိုကျွန်တော်တွေ့ခဲ့ရပါတယ်။မစ္စတာတက်ဆန်ရဲ့အမာခံလို့ပြောနေကြတဲ့ဒီဘန်ကောက်ကတက္ဆီကားမောင်းသမားတချို့ကိုလည်းကျွန်တော်တို့မေးကြည့်တဲ့အခါမှာတက္ဆီကားမောင်းသမား၃ယောက်မှာ၂ယောက်လောက်ကအခုလိုအာဏာသိမ်းတာကိုသဘောကျကြောင်းအဲအချင်းတွေဟာမကြခင်ပုံမှန်ပြန်ဖြစ်မယ်ဖြစ်ကြောင်းသူတို့ကပြောပြကြပါတယ်။မစ္စတာတက်ဆန်ကိုဆန့်ကျင်တဲ့ပေါ့လေဘန်ကောက်အပြင်မစ္စတာတက်ဆန်ရဲ့အမာခံလို့ပြောတဲ့သူ့ရဲ့နေရဲ့ချင်းမိုင်မြို့မှာလည်းအချင်းတွေဟာအေးအေးဆေးဆေးပဲလို့ချင်းမိုင်မှာရှိတဲ့ကျွန်တော်တို့ဒီသတင်းတောက်တွေကကျွန်တော်တို့ပြောဆိုတာရှိပါတယ်။အဲဒါတဲ့ဒီထိုင်းစစ်တပ်ရဲ့အာဏာသိမ်းမှုကြောင့်ထိုင်းစီးပွားရေးပေါ်ဘလို့ကြေရိုက်တယ်ဆိုတော့ရောဥစိန်ဂျူလိုင်းလေ့လာမိပါသေးလားခင်ဗျ
။ဟုတ်ကဲ့ဒီထိုင်းနိုင်ငံမှာအာဏာသိမ်းတဲ့အတွက်ထိုင်းဘက်ငွေတန်ဖိုးကအမေရိကန်ဒေါ်လာကို 38.33 ကနေပြီးတော့ 38.65 အထိထိုးကျသွားပါတယ်။တကယ်တော့အာဏာမသိခင်ထိုင်းနိုင်ငံမှာဝန်ကြီးချုပ်မစ္စတာတက်ဆင်ကထိုင်းနိုင်ငံတွင်းအရေးပေါ်အခြေအနေကြေညာကလေးကထိုင်းဘက်ငွေတန်ဖိုးထိုးကျခဲ့တာဖြစ်ပါတယ်။အဲစက်တင်ဘာ20ရက်ကိုရုံးပိတ်ရဲလို့အာဏာသိခေါင်းဆောင်တွေကကြေညာထားတဲ့အတွက်ဒီစတော့ဈေးကွက်တို့ငွေကြေးဈေးကွက်တို့မှာအပြောင်းအလဲအတိအကျမသိရသေးပေမဲ့မနေ့ဖန်ကျွန်တော်တို့စက်တင်ဘာ21ရက်ရုံးဖွင့်ရင်တော့ထိုင်းစတော့ဈေးကွက်ငွေကြေးဈေးကွက်မှာအထိနာဖို့များတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။အထူးသဖြင့်ဒီထိုင်းနိုင်ငံဟာဦးမင်းစင်သိတယ်လို့ပဲကျွန်တော်တို့နိုင်ငံတကာခီးသွွားတွေအလွန်ကျွံကိုလာတဲ့နိုင်ငံဖြစ်တာမို့ထိုင်းခီးသွွားလုပ်ငန်းကလည်းအာဏာသိမ်းတဲ့အကျိုးဆက်ကြောင့်အ ਨੇ ဆုံးတော့30ရာနှုန်းကျော်ထိခိုက်ဖို့အလားအလာရှိတယ်လို့ထိုင်းခီးသွွားလုပ်ငန်းကပြောပါတယ်။ဒီ2004ခုနှစ်ဆူနာမီရေဘေးပြဿနာဖြစ်တုန်းကလည်းထိုင်းခီးသွွားလုပ်ငန်းအတော်ကြီးအထိနာခဲ့ပြီးဖြစ်တာမို့ပြန်ဥမော့ဖို့အခုလိုအရေးယောင်ပြနေတော့မှအာဏာသိမ်းလိုက်တဲ့အတွက်နောက်တစ်ချီအဲ့ဒါလိုပဲအထိနာလိမ့်မယ်လို့တွက်ထားကြပါတယ်။အဝင်းချုပ်မစ္စတာတက်ဆင်ကိုဖြုတ်ပြီးစစ်တပ်ကအာဏာသိမ်းတဲ့အတွက်မစ္စတာတက်ဆင်ပိုင်တဲ့ Air Asia လေကြောင်းလိုင်းရဲ့အနာဂတ်လည်းမတိကျဘူးလို့စုံစမ်းသိရပါတယ်ကိုမင်းစင်။အဲဒီတော့တွန်းမှာပဲအာဏာသိမ်းတာကိုအခွင့်ကောင်းယူပြီးကုန်ပစ္စည်းဈေးနှုန်းတွေတက်မယ်ဆိုရင်တော့ထောင်တန်းနှစ်နှစ်နဲ့ဒဏ်ငွေရိုက်မယ်လို့အာဏာသိမ်းစစ်ကောင်စီကကြေညာထားပါတယ်ဗျာ။